ဘုန်းကြီးအရင်နှစ်တွေကအသိအမြင်မှန်မှချမ်းသာရတရားနဲ့တိပယ်ဆိုင်ဘွားတရားတော်များကိုအတန်တွင်ဟောကြားခဲ့ပါတယ်။တိပယ်ဆိုင်ဘွားတရားကတရားသဘောနည်းနည်းတော့အသိနည်းနည်းခက်ပါတယ်။ဒါကြောင့်ဒီနှစ်တော့အများသိလဲတဲ့အချက်ကလေးတွေကိုထည့်ပြီးဟောပါမယ်။တရားကိုတော့ဗုဒ္ဓနိကျချမ်းသာစွာနေထိုင်နည်းတရားတော်လို့နာမည်တက်ကြပါစို့။ဒီချမ်းသာစွာနေထိုင်နည်းကိုလူတိုင်းသိထားသင့်တယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့လူတိုင်းဟာကိုယ်စင်းရဲ့စိတ်စင်းရဲ့မရှိပဲချမ်းချမ်းသာသာနေထိုင်ခြင်းရတဲ့လူတွေကြီးဖြစ်လို့ပါပဲ။ဒီလိုချမ်းချမ်းသာသာနေထိုင်ခြင်းရပြီတဲ့ဘုရားရှင်တော်မြတ်ဖះညွှန်ကြားတော်မူတဲ့ချမ်းသာစွာနေထိုင်နည်းကိုတော့သိတဲ့လူရှိပါတယ်။ဒါကြောင့်မဲအနေထိုင်မတတ်လို့မစင်းရဲ့သင်မဲနဲ့စင်းရဲ့နေကြတဲ့လူတွေချမ်းသာတဲ့မလေးရတဲ့မချမ်းသာနိုင်ရတဲ့လူတွေပဲများနေပါတယ်။ချမ်းသာသာနေထိုင်နည်းကိုသိလို့အနေထိုင်တတ်ကြရင်ဖြင့်ဆင်းရဲနေပါသည်ချမ်းသာများမှသိကြပါရဲ့ယုံနာနှစ်ပါးပေါင်းစုထားတဲ့တတ္တဝတိုင်းဟာရှင်တော်မြတ်ဖះဟောကြားတော်မူတဲ့ဒုက္ခသစ္စာသဘောအရာဆင်းရဲအဆုဘုံတက်တဲ့ပဲဆိုတာလွန်မှန်ပါတယ်သို့တော်လည်းဒီဆင်းရဲကဂွင်းလုံးကျွတ်မလွတ်နိုင်နေမိမှာဆင်းရဲတတ်တာတော့တက်တာအောင်ချမ်းသာရတော့ရအောင်စီမံဖန်တီးလို့ဖြစ်တဲ့နိလန်းတွေရှိတယ်လို့ရှိပါတယ်အဲ့ဒီနီးတွေတဲကပထမဆုံးပြောကျင်တဲ့နီးကတော့ရောင်ရဲတင့်နေမှုပါပဲစာဝနေရေးအတွက်လောကီစည်းဝါးဥစ္စာကိုရှာတာကအစဘာမဆိုတင့်နေရောင်ရဲတရင်ချမ်းသာပါတယ်တန်တုဋ္ဌိပရမန္တနာရတဲ့ပစ္စည်းဥစ္စာတဲ့ပိုးပြီးလိုချင်လောဘဆိုမပွားစီပဲရသည်များနဲ့တင့်တယ်ရောင်ရဲပြီးလောင့အောင်ချိုးကြံချွေတာသုံးဆွဲတရင်ချမ်းသာတော့ချမ်းသာပါတယ်ဒီလိုမဟုတ်ဘဲနဲ့အဆုံးအမရှိတဲ့လောဘရဲ့အလိုကိုလိုက်ပြီးရလေလိုလေဩတစေဆိုသလိုအပေါ်အမူတွေကိုရဖို့ကြိုးစားအထောက်နေရင်တော့မချမ်းသာပါဘူးဒီနေရာမှာရှိတာနဲ့တင့်နေရမယ်လို့မဆိုလိုပါဘူးရတာနဲ့တင့်နေတင့်တယ်လို့ဆိုလိုပါတယ်လူဟာအသက်ရှင်နေသမျှကာလပတ်လုံးစာဝနေရေးပြည့်စုံမှုအတွက်လောဘကိုလုံးဝမပယ်နိုင်သေးတဲ့အခါမှာဒီလောဘဟာရှိသလောက်တော့ရှိနေရတာပါပဲသို့တော်လည်းအခြေအနေလိုက်ရှိတော့တဲ့ရှိတိုက်သလောက်တဲ့မပူမကဲစီပဲရောင်ရဲတင့်နေမှုနဲ့လောဘကိုဇက်တတ်ပေးနိုင်ရင်ချမ်းသာပါတယ်။ပုံစံပြောရရင်လူတစ်ယောက်မှာတစ်လစားဖို့ငွေ30ပဲရှိရဆိုကြပါစို့။သူဟာရှိတာနဲ့တင့်နေလို့မရပါဘူး။နောက်ထပ်ငွေရဖို့ဉာဏ်ဝိရိယရှိသလောက်ကြိုးစားရှာဖွေရပါလိမ့်မယ်။သူဉာဏ်ဆောင်ဝိရိယဆောင်ရှိသလောက်ကြိုးစားရှာဖွေလို့ငွေတရားရတယ်ဆိုကြပါစို့။အဲ့ဒီတရားနဲ့တင့်နေရောင်ရဲပြီးလောင့အောင်စီမံဖန်တီးရပါမယ်။ဒီလိုဆိုရင်ချမ်းသာတော့ချမ်းသာပါတယ်အဲ့ဒါလိုမဟုတ်ဘဲနဲ့ရတာနဲ့မတင်နိုင်မယောင်ရဲပဲမရနိုင်တဲ့900တထောင်ကိုလှမ်းတောင့်တာကြီးလောဘဆိုတက်နေရင်မချမ်းသာတော့ပါဘူးအဲ့ဒီအတော်မတတ်နိုင်တဲ့လောဘကနေပြီးဒေါသမာမာနဣဒ္ဓမစ္စရိယစတဲ့တရားစုတွေလည်းပေါက်ပွားလာတတ်ပါတယ်အဲ့ဒီတရားစုတွေဆင်ပွားလာတော့ပိုဆင်းရဲပြန်ပါတယ်ဒါကြောင့်လူကျင်တတ်မြတ်တဲ့လောဘကိုတင်းတင်းရောင်ရဲမှုနဲ့ဇက်တက်ပေးနိုင်ရင်ချမ်းသာတော့ချမ်းသာကြောင်းထင်ရှားပါတယ်။ဒါဖြစ်တဲ့အဲ့ဒီတင်းတင်းရောင်ရဲမှုဟာနေရာဒေသအချိန်အခါအခြေအနေနဲ့လိုက်လျောတဲ့တင်းတင်းရောင်ရဲမှုဖြစ်ဖို့လိုပါတယ်။ရှင်ကဝိဓေဟတိုင်းပြည်ကြီးကိုဆွံ့ငယ်ပြီးတောထွက်ရသေးပြူလာတဲ့ဝိဓေဟရသေးနဲ့ခန္ဓာရတိုင်းပြည်ကြီးကိုဆွံ့ငယ်ပြီးတောထွက်ရသေးပြူလာတဲ့ခန္ဓာရရသေးတို့အတူတကွနေထိုင်ခဲ့ကြပါတယ်။ရတဲ့နှစ်ပါးဟာတင့်နေရောင်ရဲမှုကိုလက်ကင်ပြုတ်ပြီးဆွမ်းခံလို့ရသမျှနဲ့မျက်တအောင်သုံးဆောင်ကတရားကျင့်သုံးနေကြတော့အလွန်ချမ်းသာကြပါတယ်။ဒီလိုနေလာရင်ကတနေ့တော့ဝိဓေဟယတိကဆွမ်းစားပြတဲ့အခါမှာဆွမ်းခံရကရလာတဲ့စားထုတ်ကလေးမကုန်မဲကျန်းနေတာနဲ့လုံယုံရချုံတစ်ခုထဲမှာတိမ့်ထားပါတယ်။နောက်တနေ့ယတိနှစ်ပါးဆွမ်းစားကြတဲ့အခါမှာစားမပါတော့ဝိဓေဟယတိကတိမ့်ထားတဲ့စားထုတ်ကလေးသွားယူပြီးဂန္ဓာရယတိကိုပေးပါတယ်။ကန္ဓာရယတိကစားဘယ်ကရတယ်လဲလို့မေးတော့ဝိရိဟယတိကအရင်နေ့ကတိမ့်ထားတဲ့စားဖြစ်ကြောင်းပြောပါတယ်။ဒီရင်မဲ့ကန္ဓာရယတိကဝိရိဟယတိကိုပြစ်တင်ချိန်မုံတော့တာပါပဲ။သူ့ပြစ်တင်မုံကဝိရိဟယတိအသင်ဟာဘာအသုံးကြတယ်လဲ။ယူဇနာ300ကျယ်ဝန်းတဲ့ဝိရိဟတိုင်းပြည်ကြီးနဲ့တကွထိနန်းစီစဉ်ရောရွှေငွေဥစ္စာဗန္ဓာကြီးကြတွေပါဆွံ့လွတ်ပြီးယတိပြုလာခဲ့တယ်။အခုယတိဖြစ်လာတဲ့အခါကျမှရတာနဲ့မတင်းနိုင်နိုင်မဲဒီစားကလေးမဖြစ်လောက်ကိုတတ်တတ်မဲ့မဲ့နဲ့ကြောက်ညုံကြကြသိသိထားတယ်ဆိုတာအင်မတန်မလျော်ကန်တဲ့အလုပ်ပဲလို့အပြစ်တင်ပါတယ်။ခန္ဓာရရဲ့အပြစ်တင်တာဟာတင်တိုက်လို့တင်တာပါ။ ီစဉ်ဥစ္စာတွေဆွံ့လို့ပြီးယသိဖြစ်လာမှတော့တဏှိတာစံခံလို့ရသည်မြန်နဲ့ရောင်ရဲတင်းနေမှဣတိဒုက္ခယသိဖြစ်ရတဲ့အရာသာယသိချမ်းသာရမှာပေါ့ဒီလိုမဟုတ်ပဲနောက်တဏှိစာအတွေ့တက်မဲ့တွေ့တာပြီးသုံးမိသိသိထားရင်စားကလေးမဖြစ်လောက်ပင်ဖြစ်စေဥတော့လုံုံမြင့်နေရရှာရတယ်သိသိရတယ်မုန်းမဆိုလေမလွင့်ရအောင်ပေါ်မှာသာသမင်စတဲ့တိရစ္ဆာန်တွေမစားမတော့ရအောင်စောင့်ရှောက်ရတယ်။သမင်များစားအလွန်ကြိုက်တဲ့။လုံညုံမှလုံညုံမှမလားလို့လဲတကြောင်ကြကြတဆိုးရရင်ဖြစ်နေရတယ်။အဲ့ဒါလို့စသည်ဖြင့်တနေ့တာရသမျှနဲ့မတင်းနေမရောက်ရဲတော့ဒုက္ခတွေထပ်ဆင်ပွားလို့ဆင်းရဲတွေများရပါတယ်။ဒါကြောင့်တွားထွက်ပြီးယသိမှပြုလာရင်တော့ဒီလိုအသေးဖွဲလေးကစပြီးရောင်ရဲတင်းနေမှုလိုပါတယ်။ဒါပေမဲ့ဒီဝိတေဟယတိဟာယတိအဖြစ်နဲ့မဟုတ်ပဲဝိတေဟရေမင်းအဖြစ်နဲ့သာဆိုရင်တော့သူ့တင့်တင့်ရောင်ရဲမှုကတမျိုးဖြစ်ရပါလိမ့်မယ်မိမိတိုင်းပြည်နဲ့သာတင့်တင့်ရမယ်သူတို့ဘာတိုင်းပြည်ကိုလိုချင်မျက်စီမရှိရဘူးတင့်လျော်လျော်ပတ်တဲ့နေမှုစားမှုစီစဉ်ခံစားမှုနဲ့သာတင့်တင့်ရောင်ရဲရမယ်လွန်လွန်ကဲကဲမဖြစ်เสียရဘူးဒီလိုဖြစ်ရပါလိမ့်မယ်ဒီလိုမင်းအဖြစ်နဲ့ကြတော့ခုနပြောခဲ့တဲ့စားလို့စားဝယ်တောက်ဖွယ်မျိုးကစပြီးမမဆိုမယုံမဖိတ်မပြတ်မစည်းရအောင်ကိုယ်တိုင်လည်းသူသူတိတ်တိတ်တိတ်တိတ်စီစီလုပ်ရလိမ့်မယ်တိုင်းသားပြည်သူလူအများကိုလည်းပဲသူတိတ်တိတ်စီတိတ်တိတ်ချိုးကြံတတ်အောင်ညွှန်ကြားပေးရပေးလိမ့်မယ်အမိတ်အနာထားတဲ့ရင်လည်းထားရပေးလိမ့်မယ်ဒါကြောင့်တင့်နေရောင်ရဲမှုဟာနေရာဒေသအချိန်ကာလအခြေအနေနဲ့လိုက်လျောတဲ့တင့်နေရောင်ရဲမှုဖြစ်ဖို့လိုတယ်လို့ပြောခဲ့တာပါပဲအဲ့ဒီလိုတင့်နေရောင်ရဲမှုမျိုးလက်ကင်ထားရင်လူတိုင်းဟာကိုယ့်အခြေအနေလိုက်ထိုက်တဲ့ချမ်းသာမှုကိုရကြတာပါပဲဒုတိယချမ်းသာဆိုနေထိုင်နည်းကတော့အဟောင်းကိုလည်းမပြန်နဲ့အသည့်ကိုလည်းမကြံနဲ့ဖြစ်စေပစ္စုပ္ပန်မှာတင့်လျော်အောင်စိတ်ကိုထားဆိုတဲ့နည်းပါပဲတို့တို့ပြောရရင်တော့ပစ္စုပ္ပန်ကြကြနေရင်ချမ်းသာတယ်လို့ဆိုလိုပါတယ်လူတိုင်းဟာအတိတ်ဘဝခီးကိုလည်းရှောက်ခဲ့ကြရပြီအနာဂတ်ဘဝခီးကိုလည်းရှောက်ကြရဦးမယ်အခုလောလောဆယ်ပစ္စုပန်ဘဝခီးကိုလည်းပဲရှောင်နေကြသေးပဲလူအများစုရဲ့အတိတ်ဘဝခီးဟာဆူညောင်ခလုတ်ကတဲ့င်းတွေများလွန်းလို့မသားရမဖြောင်မြူးသလိုအနာဂတ်ဘဝခီးကိုလည်းပဲသားရဖြောင်မြူးလိမ့်မယ်လို့မမျှော်မှန်းနိုင်ကြပါဘူးဒါကြောင့်အတိတ်ဘဝခီးအကြောင်းတွေကိုပြောင်းပြောင်းစဉ်းစားဆင်ခြင်နေမြည်ရင်စိတ်ချမ်းသာဖို့တဲ့စိတ်ဆင်းရဲဖို့ကပိုများတတ်ပါတယ်ပြီးတော့အနာဂတ်ဘဝခီးကိုကြံတွေးမျှော်ခေါ်မိပြန်ရင်လည်းအကောင်းဆုံးကိုတွေ့ကြင်ရတော့မှာပဲလို့မျောလင့်ထားနိုင်တောင်မှပဲမျောလင့်ထားတဲ့အတိုင်းဖြစ်မှဖြစ်ပါမလားဆိုတဲ့တဏှာစိတ်ကြောက်ညာစိတ်စိုးရင်စိတ်တွေကဖြစ်စည်းနှိမ့်ဆက်တတ်ပါသေးတယ်မသေးရမရေရတဲ့အနာကသိုးတဲ့အနာကကိုမျောလင့်နေရတဲ့ဆိုရင်တော့စိတ်ဆင်းရဲလိုက်မှပြောစရာမလိုတော့ပါဘူးဒါဖြင့်ဒီနေ့လောလောဆယ်ရှောင်နေရတဲ့ပစ္စုပန်ဘဝခရီးကတော့တာယာဖြောင်မျိုးသလားလို့မေးစရာရှိပါတယ်ဒါလည်းလောကသဘာဝအရာလူများစုအတွက်မသားရမဖြောင်ပြူတာကပဲများပါတယ်မသားရမဖြောင်ပြူတော့လည်းပဲယခုလောလောဆယ်လင်ငင်းဘဝလင်ငင်းကိစ္စကိုရင်မဆိုင်မဲရှောင်လွှဲနေလို့မရပါဘူးဒါကြောင့်ဉာဏ်ဝိရိယဇွဲတတ္တိကိုအရင်ခံပြီးအကောင်းဆုံးဖြစ်အောင်ပျော်ပျော်ပါးပါးရင်ဆိုင်တတ်ရပါတယ်အဲ့ဒီလိုရင်ဆိုင်ရင်လင်ငင်းအခြေအနေဟာဘလောက်ပဲဆိုးဆိုးအဲ့ဒီအဆိုးတွေကအကောင်းကိုမြင်အောင်ရွေးကြည့်ပြီးအစဉ်ပြေအောင်အသိဉာဏ်နဲ့နှလုံးသွင်းရပါတယ်ဒါကိုယောနိတော်မနတိကာရလို့ခေါ်ပါတယ်ဒီလိုဆိုရင်ချမ်းသာတယ်လို့ချမ်းသာပါတယ်ဘုန်းကြီးငယ်စဉ်ရှင်းနှစ်သားလောက်ကရေခတ်ခြင်းလုံးလုံးမိခင်ကတင့်တော်တဲ့ရေအိုးကလေးတစ်လုံးဝယ်ပေးပါတယ်အဲ့ဒီရေအိုးကလေးနဲ့ရေလွင်းသွားပြီးရေခတ်ရတာကိုအင်မတန်ကြီးအကျဉ်းကြီးကျေနပ်နေပါတယ်တနေ့တော့ရေအိုးကိုရေထည့်ပြီးနှုတ်ခမ်းကဆွဲမလိုက်တာမှရေအိုးဟာအုံပွင့်သွားပါတယ်ရေအိုးနှုတ်ခမ်းကအခွေလိုက်လက်ထက်မှပါလာပါတယ်ဒီအခါမှာအင်မတန်နှစ်သက်လာတဲ့ရေအိုးကွဲသွားတာကိုနှမျောခြင်းဝန်းနေခြင်းစိတ်ဆင်းရဲခြင်းမဖြစ်ပဲနဲ့အိုးကွဲတော့ပြည့်တောင်းရသေးတယ်လို့စိတ်ထဲမှာဖြစ်ပေါ်တဲ့အတိုင်းနှုတ်ကလည်းထုတ်ပြောမိပါတယ်။ဒါဟာလင်းငင်းပစ္စုပန်ဆက်ဆက်တွေ့နေရတဲ့အခြေအနေစိုးတဲကအကောင်းကိုရွေးကြည့်ပြီးအစဉ်ပြေအောင်အသိအတဲ့နှလုံးသွင်းမိတာပါပဲ။ယောနိသောမနတိကာရလို့ဆိုရပါမယ်။ဟိုအခါတုန်းကတော့ဒီတရားသဘောတွေကိုနားမလည်သေးပါဘူး။ဘုရားရှင်တော်မြတ်ဖရာရဲ့တရားတော်များကိုလေ့လာမိမှလောကသဘာဝကိုစဉ္ညံသုံးသပ်မိမှပဲဘုံငယ်စဉ်ကဖြစ်ခဲ့တာဟာဒီသဘောကိုလို့သဘောပေါက်မိတာပါဒေမိယဇတ်တုံမှာစကားမပြောတဲ့ဒေမိမင်းသားကိုခမည်းတော်မင်းကြီးရဲ့အမိန်တော်အရသူ့နန္ဒယထာတိန်ကမြို့ပြင်မှာတက်ပြီးမြေဖြုတ်ဖို့တွင်းတူနေပါတယ်ဒီအချိန်မှာဒေမိမင်းသားကအခွင့်ကောင်းမယ်ဆိုပြီးယထာတိန်ကိုသွားစကားပြောပြီးတော့ပြန်ထွက်လိုက်ပါတယ် ူကတော့တော်ရဲဝင်သွားပြီးယသေးဘုတရားကျင့်နေပါတယ်။လေးရဲ့ရှိတော့သူခမဲတော်မြေတော်တွေသူထံရောက်လာကြပါတယ်။အညိုယောင်လျော်တေတင်ကန်းကျန်းကျန်းကြီးကိုဝတ်ထားတဲ့တင်မီရယသေးလေးဟာသူခမဲတော်မြေတော်တွေကိုသိရမွေးကြောင်းလေးရဲ့အပြင်မှာတွေ့ဆုံဧခံပါတယ်။ဧတဲ့ကိုဧဝပြုတဲ့အနေနဲ့သူစားတဲ့တတိတိရတွေကိုကျွေးတော့မင်းကြီးနဲ့မိဖုရားဟာသူတို့သားစားတဲ့ဒီအစာကျန်းကြီးတွေနဲ့မျိုးပြောကြည်လဲလမ်းဆန်းပြီးကြက်တရေရှိလာတဲ့သူတို့သားရဲ့မျက်နှာကိုဖက်ဆက်ဆက်ဆက်ကြည့်တော့ဘယ်လိုမှမဖက်မဟမိတာနဲ့အာအာလဲတဲ့အာအောလဲအာအောနေကြပါတယ်။ဒါနဲ့မနေနိုင်ကြလို့သားတော်ဟာတလောက်ကျန်းနန်းတဲ့အစာအစာတွေစနိုင်ရပါရဲ့နဲ့သားတော်ရဲ့မျက်နှာအဆင်ဟာဘာကြောင့်ကြည်လင်ဝန်းပါနေရပါသလဲလို့မေးတော့တေမိယရဲ့တေလေးကအခုလိုဖြေပါတယ်။သူ့အဖြေဟာအလွန်မှတ်သားစရာကောင်းပါတယ်။အတိတန်နာနုသောစာမိနဗဇ္ဇပါမနာဂတံပိစ္ဆုပန္နေနယာပေမိတေနဝနောပတိရတိအကျွန်ုပ်ဟာအတိတ်ဖြစ်ရမြတ်ကိုပြန်တွေးပြီးဆိုရင်ဘူးဆွေးမနေပါအနာဂတ်ရေးကိုလည်းမျှော်တွေးတောင်းတာမနေပါလည်းငင်းပိစ္ဆုပန်အခြေအနေဖြင့်မျှတအောင်နေပါတယ်ဒါကြောင့်ရုပ်အစင်းကြည်လင်ခြင်းဖြစ်ပါတယ်လို့ဖြေပါတယ်တော်ရင်မြမဲအလင်တည့်ရမှုတဲ့ငယ်ကလေးမှနေပြီးတည်တည်တည့်ရတေကိုသာစားတော့နေရပါရဲ့နဲ့ရုပ်အစင်းညိုးရ၆သွေးခြင်းမဖြစ်ပဲကြည်လင်ဝင်းပါဆိုပြနေရခြင်းဟာလက်ငင်းတွေ့ကြုံနေရတဲ့အခြေအနေကိုအကောင်းတကကြည့်ပြီးတင့်တယ်အောင်နှလုံးသွင်းတတ်တဲ့အတွက်စိတ်ချမ်းသာနေလိုပါပဲပြီးတော့ယသိကလေးကအနာဂတပါဇပါယအတိတ္တသာနုသောစနာအေဒေနဘာလာတုတ်တန်တိနလောဝဟရိတောလူတောလူမိုက်တွေဟာလူမိသားအတိတ်ရေးတွေကိုပြန်တွေးဆိုရင်နေတတ်ကြပါတယ်မဖြစ်လာသေးတဲ့အနာကအရေးတွေကိုလည်းညှို့တွေးတောင်းတနေတတ်ကြပါတယ်။ပိဿုပံကြကြမနေတတ်ကြပါဘူး။ဒါကြောင့်မဲသူတို့ရုပ်ဆင်းတွေဟာရိပ်ဖြတ်ထားတဲ့ကြွေရိုးလိုညှို့လို့ညှို့ရ6သွေးနေကြတာပါပဲလို့လည်းထပ်ဆင့်ပြီးပြောလိုက်ပါသေးတယ်။သို့တော်လည်းအတိတ်ကချွေရင်ချက်တွေကိုသင်ခန်းစာယူခြင်းအနာကရေးအတွက်တင့်လျော်တဲ့ကြိုတင်ပြင်ဆင်စီမံမှုပြုလုပ်ခြင်းဆိုတာကတော့ထိုက်တလောက်တော့ရှိရပါလိမ့်မယ်။အတိတ်အနာကအရေးကိုပူဆွေးတောင်းတပြီးတိတ်အလေးနဲ့မထားဖို့ပဲလိုပါတယ်။မနေ့ကနဲ့နက်ဖြန်တဲ့ဒီကနေ့ပို့ပြီးအရေးကြီးတယ်ဆိုတဲ့သဘောပါပဲဒီနေ့လက်ငယ်အခြေအနေကိုအဆင်ပြေအောင်အသင့်အတင့်နှလုံးသွင်းနေထိုင်သွားတာရင်ချမ်းသာပါတယ်အင်္ဂလိပ်လို live now ပစ္စုပန်ကြကြနေပါဆိုတဲ့နေပါပဲအခုပြောခဲ့တဲ့တင့်တယ်ရောင်ရွက်စွာနေထိုင်နည်းနဲ့ပစ္စုပန်ကြကြနေထိုင်နည်းနှစ်နေ့လုံးဟာလက်ကျင်ယူရင်ရပါတယ်လက်ကျင်လို့အသားကျလာတဲ့အခါမှာအထူးစဉ်ညနှလုံးသွင်းမနေရတော့ပဲသူ့အလိုလျောက်အဆင်ပြေအောင်နှလုံးသွင်းမိပြီးဖြစ်ဖြစ်သွားတတ်ပါတယ်။ဒီတော့ချမ်းသာပါတယ်။သို့တော်လည်းဒီနေ့တွေဟာချမ်းသာစွာနေထိုင်နေမှာဒုက္ခဒုက္ခဆိုတဲ့ဆင်းရဲကိုသာတက်တရာရစေတဲ့ဆင်းမိတို့သဘောမျှတာဖြစ်ပါတယ်။ဝိပရိနာမဒုက္ခပြောင်းလဲဖောက်ပြန်ဆင်းရဲနဲ့သင်္ခါရဒုက္ခဖြစ်ပျက်ဆင်းရဲကိုမငြိမ့်စေနိုင်ပါဘူး။မြတ်စွာဘုရားကတော့ဒီဆင်းရဲသုံးမျိုးလုံးကိုငြိမ့်စေတဲ့တတ္တရာနီးနေနီထိုင်နေကိုလည်းပဲညွန်ကြခဲ့ပါတယ်။ဒီနေ့ကိုတော့မြစ်ဖြတ်စေလို့ခေါ်ရပါလိမ့်မယ်။အဲ့ဒါကဘာလဲဆိုတော့ရုပ်ဖြစ်သမျှနာမ်ဖြစ်သမျှကိုအမြင်မပြတ်တတိနဲ့စောင့်ရှုတဲ့နည်းပါပဲ။ဒီလိုတတိနဲ့စောင့်ရှုရမှာအတိတ်ယုံနံနဲ့အနာဂတ်ယုံနံတွေကိုစောင့်မရှုရပါဘူး။ဘာကြောင့်လဲဆိုတော့အတိတ်ယုံနံတွေဟာချုပ်ပြတ်သွားကြပြီးမှမရှိကြတော့ပါဘူး။အနာဂတ်ယုံနံတွေကလည်းမဖြစ်ပေါ်လာကြသေးလို့မရှိရသေးပါဘူး။ဒါကြောင့်သူတို့ကိုရှုလို့မရပါဘူး။ဒီတော့လောလောဆယ်ရှိစေဖြစ်စေပစ္စုပန်ယုံနာကိုပဲရှုရပါတယ်။ဒါကြောင့်ဒီနေ့လဲပစ္စုပန်ညကြနေထိုင်နည်းတစ်မျိုးပါပဲ။ဒီနေထိုင်နည်းနဲ့နေထိုင်သူကိုမြတ်စွာဘုရားကဗတ္ဒေကရတ္တတဏိတာချမ်းသာစွာနေထိုင်သူလို့မိန့်ကြတော်မူခဲ့ပါတယ်။အဲဒီစောင့်ရှုနေထိုင်တဲ့နည်းကိုမြတ်စွာဘုရားကမဇ္ဈိမနိကေဗတ္ဒေကရတ္တတုတ်မှာအတိတန်နာနွာဂမေယနပတိကင်ခေအနာဂတံစသည်ဖြင့်ဟောတော်မူခဲ့ပါတယ်။သွားမှုလာမှုထိုင်မှုထားမှု꿰မှုဆမ်းမှုစားမှုတောင်းမှုလှုပ်ရှားမှုစတဲ့ရုပ်တဘောတွေဖြစ်တိုင်းဖြစ်တိုင်းစိတ်ကူးစင်လာကြံစီမှုလိုချင်တတ်မဲ့မှုစိတ်ဆိုးစိတ်ပျက်မှုစတဲ့စိတ်တဘောတွေဖြစ်တိုင်းဖြစ်တိုင်းဖြစ်စေဖြစ်ခိုက်မှာဖြစ်နေရှိနေတဲ့အတိုင်းတတိနဲ့အမြဲတစေစောင့်ရှုနေလို့ရှိရင်တနေ့တာလည်းမဟုတ်ပဲအမြဲတစေချမ်းသာစွာနေထိုင်လို့ဖြစ်နိုင်ပါတယ်ဒီနည်းနဲ့ချမ်းသာရနိုင်မှုကိုနည်းနည်းပြောပါဦးမယ်မိမိတို့တဏ္ဍာမှာထင်ထင်ရှားရှားဖြစ်ပေါ်နေတဲ့ရုပ်သဘောစိတ်သဘောတွေကိုတတိနဲ့မရှုရင်အဲ့ဒီရုပ်အဲ့ဒီစိတ်တွေကိုတည်မြဲနေတဲ့အတ္တအသက်ဝိညာဉ်အနေနဲ့လဲဆွဲယူမိပါတယ်ပုဂ္ဂိုလ်တ attva ငါအနေနဲ့လဲဆွဲယူမိပါတယ်အဲ့ဒီလိုဆွဲလန်းယူမှန်းပြီးတော့ တရီပုဂ္ဂိုလ်တ ত্ত্ব ငါးဆွဲကနေပြီးလူကျင်တတ်မဲ့နှစ်သက်တွေ့တာတွေစိတ်ဆိုးစိတ်ပြတ်မာနတက်တာတွေစတဲ့ကိလေသာတရားစိုးတွေဖြစ်ပွားလာပြီးဆင်းရဲတော့တာပါပဲအဲဒီလိုအမှတ်မဲ့မနေပဲရုပ်ဖြစ်တိုင်းနာမ်ဖြစ်တိုင်းပစ္စုပန်တဲ့တဲ့အရှိကိုအရှိအတိုင်းတတိနဲ့မပြတ်ရှုနေရင်တော့ဒီရုပ်တဏ္ဍီရဲ့ပင်ကိုယ်ရဲ့အတွင်းသားသဘာဝကလေးတွေကိုဉာဏ်နဲ့ရှင်းရှင်းကြီးတွေ့မြင်လာပါတယ်ဒီတော့အလုံးဟာသဘောတရားတွေကြီးပဲပုဂ္ဂိုလ်တ ত্ত্ব ဆိုတာငါဆိုတာတည်မြဲနေတဲ့အတ္တဝိညာဉ်အတ္တဆိုတာတကယ်စင်စစ်တော့မရှိပါလားလို့သဘောပေါက်လာပါတယ်ဖြစ်ပေါ်လာပြီးပျောက်ပျောက်သွားကြတာကြီးပဲဖြစ်ချင်ပြချင်နဲ့မကောင်းတဲ့ဟာတွေကြီးပဲအခိုင်အမာအကိုးစရာအနှင်းသားဆိုလို့ဘာမှမရှိတဲ့ဟာတွေကြီးပဲလို့လဲအနိစ္စဒုက္ခအနတ္တသဘောမှန်တွေကိုအမှန်တိုင်းသိမြင်လာပါတယ်ဒီအတိမအမြင်မှန်တမာဒိဋ္ဌိဉာဏ်တွေကြောင့်ပဲလောဘဒေါသစတဲ့ကိလေသာတွေငြိမ့်နေတော့ချမ်းသာနေတာပါပဲဒါကြောင့်ဒီပစ္စုပန်ကြကြရှုပြီးနေနည်းထိုင်နည်းကိုချမ်းသာစွာနေထိုင်နည်းလို့ခေါ်ရပါတယ်ဒီနည်းကိုတရားရိပ်တာမှသွားပြီးထိုင်နေစဉ်ညာလျှောက်နေမှသာအသုံးပြရမယ်လို့မြတ်စွာဘုရားမဟောခဲ့ပါဘူးမိမိတို့အိမ်မှာနေ့စဉ်အိမ်မှုကိစ္စတွေဆောင်ရွက်နေတဲ့အခါမှာယုံမှစတဲ့ညောင်းမှစသဖြင့်တက်ဆိုင်ရာလုပ်ငန်းကိစ္စတွေလုပ်နေစဉ်မှလည်းလောလောဆယ်ပြုတ်မှုနေတဲ့အပြုတ်မှုတွေကိုဖြစ်နိုင်သမျှအကြမ်းမင်းမင်းဖြစ်ဖြစ်ပစ္စုပန်တဲ့တဲ့စောင့်ရှုလေ့ကျင့်ပွားများနေရင်တဖြည်းဖြည်းထင်ရှားတဲ့ချမ်းသာချုပ်ကိုရလာမှမဟုတ်ချပါပဲဒီနည်းကိုဖြစ်နိုင်သမျှလိုက်နာကျင့်သုံးနေရင်အလုပ်လုပ်နေစဉ်မှတခြားကိုစိတ်အယောင်နှဲပါပြီးအလုပ်ထဲမှာပဲများသောအားဖြင့်စိတ်တည်ငြိမ်နေလို့ချမ်းလဲချမ်းသာပါတယ်အလုပ်လဲပြင်းမှမသိမပင်မပန်းလဲပြီးသွားတတ်ပါတယ်အနည်းဆုံးလမ်းသွားတဲ့အခါမှာခြေရောက်လှုပ်ရှားမှုကိုရှုသွားရင်တောင်မှစိတ်တည်ငြိမ်ချမ်းသာစွာနဲ့လူရအရက်ကိုတက်တက်သာသာနဲ့ရောက်တော်တတ်ပါတယ်။ဒီနည်းကိုအပြည့်အဝလိုက်နာကျင့်သုံးနေရင်အနုပါတိဒေသနိဗ္ဗာန်ခေါ်တဲ့အကျွဲ့မဲ့ချမ်းသာအထိရရှိနိုင်ပါတယ်။ဒီနည်းနဲ့ပတ်သက်လို့ပြောစရာတွေခဏများကြံပါသေးတယ်။သို့တော်လည်းအချိန်မီရတော့လို့နောင်အဖွင့်သားတဲ့အခါကြမှာပဲဆက်ပြီးပြောရပါတော့မယ်။ဒီတော့အခုပြောခဲ့တဲ့ဗုဒ္ဓနိညာချမ်းသာစွာနေထိုင်နည်းသုံးနည်းကိုလိုက်နာကျင့်သုံးနိုင်ရလို့အမြဲတစေဆင်းရဲလွတ်ကင်းချမ်းသာခြင်းနဲ့ပြည့်စုံကြပါစေ။တတ္တဝါမှန်၍တရားတွေ့ချမ်းမြေ့သာရာရှိပါစေ။